လသမဂ္ဂတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာတန်တမန်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းသွားရောက်လေ့လာခွင့်ပြုတာဟာအပြစ်သဘောခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂကကြေညာလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေနိုင်ငံတကာအကူအညီပေးရအဖွဲ့အစည်းကိုယ်စားလှယ်တွေစုစုပေါင်း90လောက်အပြင်သတင်းမီဒီယာက20လောက်ပါတဲ့အဖွဲ့ဟာအစိုးရစီစဉ်ပေးမှုနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ဘက်ကိုဒီနေ့လာနေတုန်းကသွားရောက်လေ့လာခဲ့ကြပါတယ်။အရေးတကြီးကင်တွယ်ဖို့လိုအပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအတွက်မြန်မာအာဏာပိုင်တွေနဲ့ကုလသမဂ္ဂဘလို့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့အပေါ်ဒီခီးစဉ်ကအထောက်အကူဖြစ်လိမ့်မယ်လို့ကုလသမဂ္ဂပြောခွင့်ရသူဖာရန်ဟတ်ကနယူးယောက်မြို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Building on this visit, the UN looks forward to strengthening trust and cooperation with all communities and the Myanmar government.
အခုလိုသွားရောက်ကြည့်ရှုမှုကနေတဆင့်လူမှုအတိုင်းဝိုင်းအားလုံးအပါအဝင်မြန်မာအစိုးရနဲ့ကုလသမဂ္ဂအကြားယုံကြည်မှုပူပေါင်းဆောင်ရွက်မှုစတာတွေခိုင်မာလာမယ်လို့ကုလသမဂ္ဂကမျှော်လင့်ထားပါတယ်။ရခိုင်ပြည်နယ်ကလူမျိုးမရေးဘာသာမရေးဒါမှမဟုတ်နိုင်ငံသားဖြစ်မှုအစဉ်တန်းမရွေးပြည်သူအားလုံးရဲ့ငြိမ်းချမ်းရေးနဲ့ချမ်းသာကြွယ်ဝရေးဥတည်တဲ့ရေရှည်တည်တံ့ခိုင်မာတဲ့လမ်းကြောင်းချမှတ်ဖို့နဲ့အခြေခံပြဿနာအကြောင်းရင်းတွေကိုဖြေရှင်းရမှာကုလသမဂ္ဂကိုယ်စားလှယ်အဖွဲ့လိုက်ပါခဲ့တဲ့ခီးစဉ်ဟာအရေးပါမှာဖြစ်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကိုတနင်္လာနေ့ကသွားပြီးလေ့လာခဲ့သူတွေထဲမှာကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Redna Lock Desalian WFP ကပ္ပစာနာရိတ်ခအဖွဲ့ကြီးရဲ့ဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်သူဒိုမီနီကိုစကယ်ပယ်လီနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲတာဝန်ရှိသူဆီဆယ်ဖရာဒိုရိုလည်းပါဝင်ပါတယ်။တန်တမန်အဖွဲ့မှာအမေရိကန်ပြည်ထောင်စု၊ဗြိတိန်၊ဥရောပသမဂ္ဂ၊ပြင်သစ်၊ဆွီဒင်၊ဒန်မတ်၊အစ္စရေး၊မလေးရှား၊အင်ဒိုနီးရှား၊ပါကစ္စတန်၊အိန္ဒိယနဲ့ထိုင်းနိုင်ငံတွေကအဆင့်မြင့်တန်တမန်တွေလည်းပါဝင်ပါတယ်။သူတို့အားလုံးကိုစစ်တွေမျိုးကနေအုပ်စု၃စုခွဲပြီးတော့ပြဿနာဖြစ်ခဲ့တဲ့ရသေးတောင်မျိုးနဲ့မောင်တော်မျိုးနယ်တွေကနေရာ၃ခုကိုတွားရောက်လေးလာစေခဲ့ပါတယ်။လေးလာသူတွေအနေနဲ့မွတ်စလင်ရွာတွေအပြင်ဒေသခံတိုင်းရင်းသားရွာတွေကိုပါလွတ်လွတ်လပ်လပ်တွားရောက်လေးလာနိုင်ဖို့စီစဉ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေက VOA မြန်မာပိုင်းကိုပြောပါရယ်။မွတ်စလင်ရွာတွေမှာမိရှုခံထားရတဲ့ရွာတွေပဋိပက္ခမဖြစ်ခင်အခြေအနေအတိုင်းအေးအေးဆေးဆေးဆက်လက်နေထိုင်နေတဲ့ရွာတွေပါဝင်တယ်လို့ပြောပါရယ်။အခုလိုနိုင်ငံစုံကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြီးခဲ့တဲ့ကြာသပတေးနေ့ကသွားဖို့ကနဦးစီစဉ်ခဲ့ပေမဲ့ရာသီဥတုမကောင်းတဲ့အတွက်တနင်္လာနေ့ကိုပြောင်းရွှေ့ခဲ့တာဖြစ်ပါရဲ့ရှင်။